ပဲဘကိုးတိုင်းဒေသကြီးညောင်လေးပင်ခရိုင်ကြောက်ကြီးမြို့ကဝင်းရတနာခရီးသည်ပို့ဆောင်ရေးရင်လိုက်ကကားတစ်စင်းဟာဒီကနေ့မတ်လ20ရက်နေ့မနက်ပိုင်းမှာတော့ညောင်ကုန်းတရားအနီးမှာမိုင်းနှင်းမိပြီးတော့ပောက်ကွဲခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာတဲ့ခရီးသည်3ဦးအသက်ဆုံးခဲ့ရပြီးတော့2ဦးထဏ်ရာရခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ဘကိုးတိုင်းကြောက်ကြီးမြို့နယ်ကနေနတ်တန်ကွင်းမြို့ဘက်ကိုမောင်းနှင်လာတဲ့ဝင်းရတနာခရီးသည်တင်ကားဟာညောင်ကုန်းတရားအနီးမှာမြေပြင်မှာထောင်ထားတဲ့မိုင်းနှင်းမိပြီးပောက်ကွဲခဲ့တာလို့ယူဆရကြောင်းအဲ့ဒီအတွက်လူ3ယောက်သေဆုံးပြီး2ယောက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးဝင်းရတနာကားခက်ကတာဝန်ရှိသူတို့ကအခုလိုပြောပြပါဗျ။ဟိ
ုအဲ့ညောင်ကုန်းမှာဟိုကြားတယ်။အဲ3ယောက်တည်းကြားရခင်ဗျ။အဲ့မနေ့ဟိုဘော6နာရီခွဲယောက်ကပေါ့။တို့ယူဆရကားမိုင်းကိုယူဆရခင်ဗျ။ဟိုအောက်ကနေလေနင်းနင်းမိုင်းပုံစံမျိုးပေါ့။အဲ့ဒဏ်ရာနဲ့အဲ့ခေါင်းထဲကအမတယောက်ကတော့ထိခိုက်နိုင်တယ်။
မိုင်းတောက်ထားတာနဲ့ပတ်သက်လို့ဘယ်အဖွဲ့အစည်းရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတော့ဘယ်သူမှထုတ်ဖော်တာမရှိသေးပါဘူးကားကမိုင်းနှင်းပြီးတဲ့နောက်ကယ်ဆယ်ရေးကားတွေလာရောက်သလိုစစ်ကောင်စီဘက်ကကားတွေလည်းလာရောက်တာတွေ့ရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့မုံမြို့နယ်တွေဘက်မှလည်းစစ်ကောင်စီတပ်တွေနဲ့ KNU ကရင်အမျိုးသားအစည်းအရုံးပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်အဲ့ဒီဒေသဘက်မှာစစ်ဘေးရှောင်တွေလည်းအများအပြားရှိနေတာပါအဲ့ဒီဒေသမှာစစ်ရေးရမတိငြိမ်မှုတွေရှိနေချိန်မှာပဲကြောက်ကြီးမြို့နယ်ကခီးတဲ့တင်ကားဟာမိုင်းနှင်းမိပြီးပောက်ကွဲခဲ့တာဖြစ်ပါတယ်ရှင်